စကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ဖမ်းမောင်းနဲ့အင်းတော်မြို့နယ်တွေမှာဒီအပိုင်းတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကနေရက်ဆက်ဆိုသလိုတိုက်ခိုက်တာတွေလည်းရှိနေပါတယ်။ရဲတပ်ဘက်တပ်ဘက်နီးပါးကြားတိုက်ပွဲပြင်းထန်နေတာကြောင့်ဖမ်းမောင်းနဲ့အင်းတော်နယ်ကဒေသခံ1000နီးပါးဟာနေရက်စွန့်ခွာတင်းရှောင်နေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
ပမောင်းမြို့နယ်အနောက်ဘက်ခြမ်းမှာဒီလ18ရက်နေ့လောက်ကစတင်ပြီးနေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေတာပါတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကတက်ခိုက်တာရှိခဲ့ပြီးမနေ့ကနဲ့ဒီကနေ့တို့မှလည်းလေကြောင်းကတက်ခိုက်တာရှိကြောင်းပမောက်ဒေသခံတူဦးက VOA ကိုအခုလိုပြောပြပါဗျာ
ပမော
င်
းဘက်ကတော့ကျွန်တော်တို့တောင်လေဘက်မှာဒီကနေ့လေတုံးကြီးကတော့ဒီနေ့လည်းဒီကနေ့ဝယ်ပြီးတော့မှဖြစ်သွားတယ်မနေ့ကလည်းလာတယ်ဒီနေ့လည်းလာဒီမှာဟိုနေမှာဖြစ်တာတော့လည်းပြင်းတယ်လေကျိုးကြိုက်တယ်ကျိုးပြင်းတယ်ခိုင်းတယ်။တာနာကပါဆင်းရောနားမှာဖြစ်တယ်။ခေတ္တကောင်ကအကင်ကြီးလုံးတိုက်ပွဲပါတယ်သူတို့ကိုယ်ဝင်နဲ့ဖြစ်သွားတယ်။ဟိုနေမှာတော့မိတိုင်းလူကတော့ကျင်းတော့တယ်ကတော့အများဆုံးဝင်းနေတာ
။ပါထွန်ရွာဘက်မှာဒီလ20ရက်နေ့ကပြစ်ခတ်တာဖြစ်ပြီးကံကြီးကုန်းရွာဘက်မှာတော့လွန်ခဲ့တဲ့နှစ်ပတ်ခန့်ကပြစ်ခတ်တာလို့ပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာစစ်ကောင်စီSNA ရှမ်းနေပူပေါင်းတပ်နဲ့ KIA ကချင် PDF ပူပေါင်းတပ်တွေအကြားဖြစ်ပွားနေတာလို့ပြောပါတယ်။ဗမောက်မြို့နယ်နောက်ဖက်ခြမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာနလကျော်လောက်ကြာမြင့်ပြီးတိုက်ပွဲဖြစ်ပွားနေရတဲ့နီးကပ်တဲ့ခြေရွာတွေကဘေးလွတ်ရာကိုတိမ်းရှောင်နေကြရကြောင်းလည်းပြောပါတယ
်။ဗမောက်မြို့မှာတိုက်ပွဲဖြစ်တာကကြာပြီးဗမောက်နောက်ခြမ်းမှာဆိုရင်ကနလလောက်ရှိသူသားသူသားကြီးဖြစ်တယ်။နောက်မှပြရရဲ့ရားရဲ့ကျွန်တော်ဗမောက်နောက်ခြမ်းမှာကြောင်းလဲမာလူလားတော့အကန်ကြီးတို့ပါထွေရဲအဲ့ရွာတွေကအကုန်လုံးပြစ်ချောင်းရတယ်။နောက်ပြီးတော့ဟိုအနောက်ဘက်ကမန်စီကြီးတိုက်နေတဲ့ကရွာတွေတော်တော်များများလဲဆောင်ရတယ်။ဘယ်မလားပြင်းပြလောက်ပဲလဲပြစ်ချောင်းရတာ။နှစ်ထောင်ကျော်ရှိနေတယ
်။ဗမောက်မြို့နယ်တွင်တိုက်ပွဲတွေ2022ခုနှစ်နှစ်လယ်ပိုင်းလောက်ကစတင်ခဲ့တာပါ။အစပိုင်းမှာဗမောက်မြို့နယ်တောင်ပိုင်းမှာစတင်ပြီးနောက်ပိုင်းမှာအနောက်ပိုင်းကိုကူးဆက်ခဲ့တာဖြစ်ပါတယ်။ဒေသခံတချို့ကဗမောက်မြို့နယ်အတွင်းစစ်ရှောင်ပြည်သူ1000ကျော်လောက်ရှိကြောင်းပြောဆိုတာလည်းရှိနေပါတယ်။ဗမောက်မြို့နယ်နဲ့ဆက်ဆက်နေတဲ့အင်းတော်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေကတော့စစ်ကောင်စီတပ်နဲ့ဒေသခံ PDF ကျောင်းသားတပ်ဖြစ်တဲ့ ABSDF ပူးပေါင်းတပ်တွေအကြားဖြစ်ပွားနေတာလို့ဒေသခံတွေကပြောပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအင်းတော် PDF တွေနဲ့နှိဆက်သူတူကအခုလိုပြောပါတယ
်။ဟောအင်းတော်ရဲ့အခြေအနေကတော့မတင်နေရတာကြောင့်ပါကြည့်ရမယ်ခရုံးကအခုချိန်ကြည့်ပေါ့ဗျာဒီကမှာတက်လက်နဲ့ကြည့်ပြီးနဲ့ချက်နေတယ်ဒီရင်ကလည်းဆက်တမာကြီးမိမိမဆယ်လောက်မှတို့လာကြည့်ကြပါဟုတ်တယ်ဒီနည်းနဲ့လာကြည့်ပေါ့ဗျာကျွန်တော်တို့မမီးကတော့ကစဖြစ်တယ်ဗျာမမီးကတော့ကတော့ပြုတ်ကတ်15ရောက်ကျတယ်ဗျာအဲကျွန်တော်တို့ကတော့ဒါညာအမြင့်ကြီးရတာမရောက်ကိုရတယ်ဗျာမိမိကတော့ကျွန်တော်တို့လုံးလုံးဆက်ပြီးအကြည့်ကြတော့ယူနေမရဘူးပြုတ်ကတ်ဘူးရှိပွင့်ကတော့အကုန်လုံးကျွားပါမယ်လူလာကြည့်တယ်လို့တော့ပြောတာပေါ့ဗျာ
တိုက်ပွဲကြောင့်ထိခိုက်သေးဆုံးတဲ့စီးရင်ကိုတော့တိကျအတည်ပြုနိုင်တာမရှိပါဘူးအင်းတော်မျိုးနယ်ကဒေသခံပြည်သူတွေဟာတင်းနှလာနေ့တိုက်ပွဲဖြစ်ပွားခြင်းကစပြီးတင်းရှောင်နေကြကြောင်းလဲအခုလိုဆက်ပြီးပြောပါတယ
်ဒီကြီးကရှောင်ပြီးသားလို့ဖြစ်ပေါ်တော့ဗျာဒီမလီကတော့ရောပြီးပြီးရှောင်ကြတော့ပါလိမ့်ဗျာအခုဆိုလို့ရှိရင်ကိုလေးရောရှိရောလောက်ရှောင်ကြလို့ဖြစ်ပေါ်တော့ဗျာရွာတာယာရေမိုတိရေကျွန်တော်တို့ဟိုအောင်ကုန်းမန်ဒာအင်းဒင်းပုံးကိုတာပေါ်ပေါ့ဗျာအခုလက်ထောင်ကျော်ရရှိနေရ။အဲကျွန်တော်တို့မြို့ပေါ်ကိုမဆောင်ကြဘူးပြ။အခုကျတော့ကျတော့ကျွန်တော်တို့တော်ရဲတို့ဟိုလေဒီအင်းဒဲတို့ဘာတို့အဲ့ဒါလို့မင်းမကြီးရဲ့ရွာတို့ကိုရောက်အဲ့လိုပဲဆောင်ကြရတယ်ပြ
။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတိတက်သမ8တန်းလောက်ရှိလာကြောင်းနဲ့2023ခုနှစ်အတွင်းမှာလူ၄တန်းခွဲလောက်အတွက်အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေလိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကူညီဆောင်ရွက်ရေးယုံ UNOCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။